မြန်မာနိုင်ငံကျန်းမာရေးဌာနရဲ့ဖေဖော်ဝါရီလ16ရက်နေ့ည8နာရီထုတ်ပြန်ချက်အရကိုဗစ်အတည်ပြုလူနာ3000ကျော်အထိမြင့်တက်လာနေပါတယ်။ Omicron ကိုဗစ်ကူးစက်သူတွေလည်းပိုမိုများလာနေပါတယ်။ကျန်းမာရေးဌာနစီးရင်အရကိုဗစ်အတည်ပြုလူနာကူးစက်သူအများဆုံးကရန်ကုန်တိုင်းမှာဖြစ်နေပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုညာဝင်းအောင်ကဆက်ပြောပြပါလိမ့်မယ်။
မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းညင်သွားချိန်နေ့စဉ်အတည်ပြုလူနာရေအတွက်10ခန်းထိရော့ကျသွားပေမဲ့တောက်ကြနေ့ကအတည်ပြုလူနာ3058ယောက်အထိပြန်တိုးလာပါတယ်။ရန်ကုန်ပြည်သူစေယုံကြီးမှာယောဂကုသပေးနေတဲ့ဆရာဝန်တွေနဲ့ကျန်းမာရေးဝန်ထမ်းတချို့ကိုဗစ်ကူးစက်ခံရလို့အထွေထွေအထူးကုသမားတော်ဌာနကင်ဆာကုသရေးဌာနအပါအဝင်ဆေးကုသရေးဌာနတချို့ဖေဖော်ဝါရီ25ရက်နေ့အထိယာယီပိတ်ထားတယ်လို့ဖေဖော်ဝါရီ14ရက်ကအတည်ပြုထုတ်ပြန်ထားပါတယ်။ကျမ၏ဌာနရဲ့ထုတ်ပြန်ချက်တွေအရကိုဗစ်အတည်ပြုလူနာအများဆုံးတွေ့ရှိတာကရန်ကုန်တိုင်းထဲမှာဖြစ်ပါတယ်။လှန်သာယာမြို့နယ်မှာကူးစက်သူအများဆုံးဖြစ်နေပါတယ်။နိုင်ငံခြားပြည်တွေထဲကစစ်ဆေးတွေ့ရှိတဲ့ကိုဗစ်အတည်ပြုလူနာတချို့ကိုလှန်သာယာမြို့မှာဖွင့်လှစ်ထားတဲ့ကိုဗစ်စင်တာမှာထားတာကြောင့်စီးရင်အရလူနာဦးရေအများဆုံးဖြစ်နေတာလို့လှန်သာယာမြို့နယ်အခြေစိုက်ပရာဟိတအဖွဲ့တာဝန်ခံတဦးကပြောပါတယ
်။ဘက်ကဧရိယာဘက်မှာစိတ်လမ်းမဖြစ်ကြဘူးသူတို့ကကလေးကိုဆံလာတဲ့မှာကလေးငါရောရောင်းနေတယ်အဲ့လိုပဲပြီးတော့ကျွန်တော်တို့အဲ့ဆေးရုံစီးကမ်းလေးမှာပေါ်ပြထွက်တဲ့လူလာကိုနဲ့တူကိုလိုက်တယ်စိတ်အရားမဖြစ်ဖြစ်နေတယ်ဆိုင်လာရမှာဆိုင်လာရအဓိကညားတယ်ဆိုတော့အဲ့ရောမင်းစလာနိုင်ငံပြန်ထားတော့လေအဲ့ရနေထွက်တဲ့အဓိကကပေါ်ပြထွက်တဲ့နေသားတော့ကျင်းမမှန်ပဲကျွန်တော်တို့ကတော့တစ်ခါလေချောင်းကြီးလာဆုံးဆိုလို့သူတို့ရဲ့ကိုယ်ရည်ထက်တော့ကျမကြီးကောင်းတယ်ဒါအဲ့လိုပေါ်ပြထွက်တယ်ဘဝခံရတဲ့လူတွေမရှိသေးဘူးခုချိန်လေးက
ကိုဗစ်အတည်ပြုလူနာတွေကကိုယ့်ရဲ့နေအိမ်မှာတည်တံ့နေထိုင်လို့ရတဲ့သူကိုနေအိမ်မှာသာထားပြီးနေရာအခက်အခဲရှိသူတွေကိုမြို့နယ်ကသာသနာ့ဗိမာန်တွေမှာတီးကြားခွဲရတယ်လို့သိရပါတယ်။ကိုဗစ်လက္ခဏာခံစားရတဲ့လူနာဆိုရင်တော့မြို့နယ်ပြည်သူစေရုံမှာထားတယ်လို့ပြောပါတယ်။ကိုဗစ်အတည်ပြုလူနာတွေကိုယောဂလက္ခဏာမရှိသူတွေနဲ့ပါမန်ဒါမှမဟုတ်အသင့်တင့်ယောဂလက္ခဏာရှိတဲ့လူတွေအပါအဝင်ပြင်းထန်တဲ့ယောဂလက္ခဏာရှိတဲ့လူနာဆိုပြီးကျန်းမာရေးဌာနကအဆင့်ခွဲသတ်မှတ်ထားပါတယ်။လူနာရီရဲ့ယောဂအခြေအနေပေါ်မူတည်ပြီးစည်းကြထားကုသမှုပေးနေတယ်လို့ကျမ၏တောင်းဝန်ရှိသူတွေကဆိုပါတယ်။ရန်ကုန်တိုင်းလှေကူးမြို့နယ်မှာလူနာရီရဲ့ယောဂလက္ခဏာပေါ်မူတည်ပြီးကုသမှုပေးနေတယ်လို့မြို့နယ်ကျမ၏ဦးစီးမှုကအခုလိုပြောပါတယ
်။ဒီလူနာရီကတော့ဒီနိုင်ငံတော်ဘာရှင်ဆေဗန်နဲ့တက်မှတ်ထားတဲ့အတိုင်းပဲနော်။ဒီယောဂလက္ခဏာခံစားပြီးတော့ positive ဖြစ်ရင်တော့ကျွန်တော်တို့လှေကူးစိတ်မှထားတာပေါ့။လှေကူးစိတ်ဝင်နေပြီးတော့အရေးကြီးလို့ရှိရင်တော့တိုင်းကိုတင်ပြပြီးတော့specialist hospital ဆိုရယ်ဒါမျိုးသူချိန်ပြီးတော့လွှဲရတဲ့လူတယောက်မှမရှိသေးဘူးအဲတကယ်လို့ contact တွေဆင်းရနေပြီးတော့စစ်လိုက်လို့ positive ဖြစ်လို့ရှိရင်သူတို့ကသူတို့အိမ်မှာနေနိုင်တဲ့အဆင့်အတန်းရှိတယ်ပြီးပတ်နေနိုင်တယ် home isolation အတွက်ဖြစ်နိုင်တယ်ဆိုလို့ရှိရင်ပေါ့နော်အုပ်ချုပ်ရေးမှုကိုကျွန်တော်တို့တရင်ပို့တယ်ဆက်တဲ့အုပ်ချုပ်ရေးမှုကနေပြီးတော့သူတို့တွေအမှန်တကယ်နေနိုင်တယ်ဆိုတဲ့ထောက်ခံတာပေးရင်ဆက်တဲ့အုပ်ချုပ်ရေးမှုကိုလည်းဆုံးဖြတ်ခိုင်းပြီးတော့သူတို့အိမ်မှာ home isolation ထားတယ်ကျွန်တော်တို့တနည်းတော့နှစ်ခါတရင်ပို့ခိုင်းတာပေါ့နော်တတော်များတော့စီးရမဖြစ်ပဲနဲ့အားလုံးအေးဆေးဆေးနဲ့ပဲကောင်းသွားတာများပါအခုချိန်ကျွန်တော်တို့ဟိုအချက်ကိုလွှဲရတဲ့လူတယောက်မှတော့မရှိသေးတော့
မြန်မာနိုင်ငံမှာကူးစက်မြန် Omicron COVID ပိုးကူးစက်သူ300ကျော်ရှိနေပါတယ်အားလုံးဒီဘက်ကနိုင်ငံခြားကပြန်လာသူတွေများတယ်ဆိုပေမဲ့အများပြည်သူတွေကြား Omicron ကူးစက်မှုကိုသတိထားကာကွယ်သင့်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေပါတယ်ကာယောဂါကာကွယ်ရေးနည်းလမ်းတွေကိုတဦးတယောက်ချင်းစီကစပြီးအလုံးလိုက်နာမယ်ဆိုရင်ကူးစက်ခံရသူဥယေရော့ကျလာနိုင်တယ်လို့လဲကူးမျိုးနဲ့ကျန်းမာရေးဦးစီးမှုကပြောပါတယ
်အလုံးကစီးကမ်းကိုလိုက်နာကြမယ်ဆိုလို့ရှိရင်တော့ဟိုလူနာဥယေနဲ့ရော့ကျလာနိုင်ပါတယ်ကျွန်တော်တို့ဒီလဲကူးမှာလည်းကာကွယ်ဆေးရတော်တော်များထူပြီးအားနိုင်တော့လေစီးကမ်းလေးလိုက်နာဖို့ပဲအရေးကြီးတာစီးကမ်းလိုက်နာဖို့ကြတော့လူတယောက်ချင်းစီရဲ့သဘောထားကလည်းအရေးကြီးတယ်လေတယောက်ချင်းစီကလည်းစီးကမ်းလိုက်နာရမယ်ပို့ချတဲ့အခွင့်အရေးကလည်းလိုက်ပြီးတော့နောက်စီကနဲ့လိုက်ပြီးတော့ or ပြီးတော့ covid ဆီးရဲစီကနဲ့လိုက်နာဖို့အနေထိုင်လာတယ်ပေါ့နော်ဒါလေးတွေကိုကောင်းကောင်းပြီးမယ်ဆိုလို့ရှိရင်တော့လေရောကြလာနိုင်တယ်ခင်ဗျာ
ကာယောဂါကာကွယ်နိုင်ဖို့နဲ့ယောဂါကူးစက်ခံရပြီဆိုရင်လေခုခံနိုင်စွမ်းရှိဖို့ covid ယောဂါကာကွယ်စည်းလူတိုင်းမဖြစ်မနေထိုးထားသင့်တယ်လို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေတာပါမြန်မာနိုင်ငံမှာ covid ကာကွယ်စည်းအကြိမ်ပြည့်ထိုးပြီးသူလူဦးရေ23သန်းကျော်ရှိတယ်လို့ကျန်းမာရေးဌာနကစာရင်းထုတ်ပြန်ထားပါတယ်တချို့ကလေကိုယ့်အစီအစဉ်နဲ့ကိုယ်အခကျင်းဝေပေးပြီးကိုဗစ်ကာကွယ်ဆေးအားဖြင့်ကိုဗစ်ကာကွယ်ဆေးတွေထိုးထားကြပါတယ်ခင်ဗျာ